မြန်မာနိုင်ငံတောင်ဘက်တနင်္သာရီတိုင်းဘေးကရင်တွေကမြို့နယ်တချို့မှာဆန်နဲ့ဆေးဝါးသဲယူခွင့်တွေကန့်သတ်ခံထားရတာနှစ်လနီးပါးရှိနေပြီဖြစ်လို့ဒေသခံတွေအခက်ကြုံရပါတယ်ဆန်ကိုလူသလဝယ်ယူလို့မရလို့ဆန်ဆေးတွေတက်လာနေသလိုစစ်ဘေးရှောင်တွေစားတော့ရင်းမှာအတော်လေးကိုဒုက္ခတွေ့ရပါတယ်ဒီကြောင့်သတင်းပိပုတ်ချက်ကိုအခြေခံပြီးတော့နန်းလောင်တင်ပြမှာဖြစ်ပါတယ်ခင်ဗျာ
တနင်္လာရီတိုင်းအလဲပိုင်းမှာရှိတဲ့ဘိတ်ခရမ်းထဲကအကြီးဆုံးမြို့နယ်ဖြစ်တဲ့တနင်္လာရီမြို့နယ်တွင်ဆန်နဲ့ဆေးဝါးသယူတဲ့ပမာဏကိုစစ်ကောင်စီဘက်ကကန့်သတ်ထားပါတယ်မြို့အဝင်ဂိတ်တွေမှာလည်းတင်းတင်းကြပ်ကြပ်ဆစ်ဆဲနေတဲ့အတွက်မြို့ရင်းနဲ့ကုန်စည်တွေလိုအပ်သလောက်ရောက်မလာဘူးလို့တနင်္လာရီမြို့နယ်မှာနေထိုင်သူကပြောပါတယ်
ကဲတော့တော့ပြီးပြီရောခင်ဗျာ။တော့လမ်းမလဲဆက်ဆက်ဆောင်လေးရလမ်းမလဲဆိုင်လေးရဆေးလေးချေးနေဆိုလို့လေပြရဆိုဆိုင်လေးအများကြီးဖြစ်လာရင်ဘုံတစ်ခုမလေးမသိကျဘူးပေါ့နော်။အဲ့လိုဖြစ်နေအရှိရဲ့ဆိုင်ရဲ့အဲ့တော့ပဲပြရဆိုအဓိကတော့အဲ့တော့ပဲကျန်တာဟာတော့ဖြစ်ပြီးတယ်
။ဆန်နဲ့ဆေးဝါးအကြီးအတွက်များသေယူခွင့်မပြုဘဲနဲ့ကန့်သတ်ထားတာဖြစ်ပြီးကန့်သတ်ချိန်အချိန်ကာလနှစ်လနီးပါးရှိသွားတဲ့နောက်မှာဆန်တအိတ်ကိုဆင်းလုံးကတထောင်ဝန်းကျင်လောက်တက်သွားတယ်လို့လည်းပြောပါတယ်။ဆေးဝါးလဲလို့တလောက်မရသလိုအခုလိုကန့်သတ်ထားတဲ့အတွက်ဆန်လို့တလောက်ဝယ်မရပဲအိမ်အောင်စုအတော်များဟာအထူးကထားစားရတဲ့ဆန်အတွက်စိုးရိမ်နေကြတာပါ။ဒါအပြင်ထိုင်းမြန်မာနယ်နိမိတ်ချင်းထိစပ်နေတဲ့နေရာရှည်လျပြီးတော့စစ်ဘေးရှောင်တွေရှိနေတာကြောင့်စစ်ဘေးရှောင်တွေအတွက်ဆန်ရိတ်ခါပြက်လာမှာကိုလည်းအကူအညီပေးနေသူတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်
။ကျွန်တော်တို့အဲ့ဒါကခဲရှိတာဆက်တယ်လို့မျိုးရှိဆိုတော့လေဒီလိုလည်းပြေးရတာ
ကျေးရပေါင်း100ကျော်ရှိပြီးတော့အိမ်တော်စုပေါင်း1000ကျော်ရှိတဲ့တနင်္သာရီမြို့နယ်တွေကိုစစ်အုပ်ချုပ်ရေးကြီးညာထားတာဖြစ်ပြီးစစ်ဘေးရှောင်တို့ဥယေက3900ဝန်းကျင်ရှိတယ်လို့စစ်ရှောင်သူတွေကိုကူညီနေတဲ့အဖွဲ့တွေကစီးရင်ပြုစုထားပါတယ်ကိုနေထိုင်ရဒေသတွင်နှစ်ဖက်ထိတွေ့တိုက်ပွဲမရှိတဲ့အချိန်မှာလည်းတနက်ကြီးပြစ်ခတ်တာတွေရှိနေတဲ့အတွက်စစ်ဘေးရှောင်တွေဟာနေအိမ်ကိုမပြန်ရဖြစ်နေကြတာပါအထက်ကစားနပ်ရိက္ခာဖြစ်တဲ့ဆန်တယုခွင့်လို့လို့တလောက်မရတဲ့အတွက်အထက်ကစားနပ်ရိက္ခာဖြစ်တဲ့ဆန်တယုခွင့်လို့တလောက်မရတဲ့အတွက်မြို့နယ်ရင်းဆန်တွေကလည်းအကန့်အသတ်နဲ့တာရောင်းချပေးနေတာပါဒီလိုအခြေအနေတွေကြောင့်လူဦးရေများတဲ့အိမ်ဆောင်စုတွေအတွက်အချိန်ကာလကြာလာတာနဲ့အမျှအခက်တွေ့မှာကိုဒေသခံတွေစိုးရိမ်နေကြတာဖြစ်ပါတယ်တနင်္လာရီတိုင်းဖိတ်ခရိုင်ထဲကတနင်္လာရီမြို့နယ်အပြင်မြောက်ပိုင်းမှာရှိတဲ့ပူလောမြို့နယ်မှာလည်းဆန်တဲယူခွင့်ပမာဏကိုအခုလိုကန့်သတ်ထားတယ်လို့ဒေသခံတွေကပြောပါတယ်